This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆက်အနာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီနေ့2024ခုနှစ်နိုဝင်ဘာလ22ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်စပြီး2024ခုနှစ်နိုဝင်ဘာလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရေးသတင်းကတော့ကမ်ပိုက်တီမျိုးသိမ်းတိုက်ပွဲမှာလက်နက်တရာကျော်သိမ်းပိုက်ရရှိတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်မှာရှိတဲ့ကမ်ပိုက်တီမျိုးကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်ခဲ့ရမှာစေအိုစုထံကနေလက်နက်မျိုးစုံတရာကျော်သိမ်းစီရရှိခဲ့တယ်လို့ကချင်စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေနိုဝင်ဘာလ20ရက်နေ့ကကမ်ပိုက်တီမျိုးကိုတိုက်ခိုက်သိမ်းပိုက်လိုက်ပြီးမျိုးရင်းနဲ့မျိုးပတ်ဝန်းကျင်ကိုနယ်မြေရှင်းလင်းရေးလှုံ့ဆော်ခဲ့ပြီးတဲ့နောက်တည်းကနိုဝင်ဘာလ21ရက်နေ့မှာသိမ်းပိုက်ရရှိထားတဲ့လက်နက်ခဲယံတွေကိုကချင်စစ်ရေးသတင်းရင်းမြစ်တွေကရုတ်တံမှတ်တမ်းနဲ့တကွအတိပေးလာတာဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေမြို့တွင်းနဲ့မြို့ပတ်ဝန်းကျင်ကိုနေမြေရှင်းလင်းရေးလှုံ့ဆော်ရမှာစစ်ကောင်စီတပ်ဘက်ကအရာရှိအဆင့်ရှိသူတွေအပါအဝင်စစ်တုံးမှန်းအချို့ဖမ်းဆီးရမိထားပြီးစစ်ကောင်စီတပ်ဖွဲ့ဝင်အချို့နဲ့ပြည်သူစစ်တွေတရုတ်နိုင်ငံဘက်ကိုထွက်ပြေးသွားတာရှိတယ်လို့လည်းသိရပါတယ်။အခုလို KIA နဲ့ပူးပေါင်းတပ်တွေကမ်ပိုက်တီမြို့ကိုသိမ်းပိုက်လိုက်တဲ့အချိန်မှာတရုတ်ဘက်ကနေဇက်ဂိတ်ကိုပိတ်လိုက်တယ်လို့သတင်းရင်းမြစ်တွေကဆိုပါတယ်။ဒါကြောင့် KIA ကကမ်ပိုက်တီမျိုးကတရုတ်မြန်မာနယ်စပ်ချစ်ကြည်ဥမင်လှိုင်ကောင်းတကားထိတ်မှာကချင်မျိုးသားအလံတော်ကိုလွှင့်ထူလိုက်ပြီးနယ်မြေလုံခြုံရေးနဲ့ကမ်ပိုက်တီမျိုးလုံခြုံရေးကို KIA ကတောင်းယူထားကနယ်စပ်ဂိတ်မှာလည်း KIA ရဲဘော်တွေစောင့်ကြပ်နေတယ်လို့သိရပါတယ်။ကချင်တရုတ်နယ်စပ်ကမ်ပိုက်တီမျိုးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဟာစစ်ကောင်စီလက်အောက်ခံစကုံတရင်ထိန်းချုပ်ထားတဲ့ကချင်ဒုတိယတပ်တခုလုံးကိုသိမ်းပိုက်နိုင်ခဲ့တာပဲဖြစ်ပါလေခင်ဗျာ။အခုဆက်လက်ပြီးမင်းတပ်နဲ့ဖလန်းမျိုးစိမ်းတိုက်ပွဲမှာအောင်မြင်မှုတွေရရှိထားတယ်လို့ချင်းညီနောင်အတီးပိလဲတဲ့သတင်းကိုတင်ဆက်ပေးပါမယ်။ချင်းညီနောင်နဲ့မာမေးတပ်တွေဆင်နွှဲနေတဲ့မင်းတပ်နဲ့ဖလန်းမျိုးစိမ်းတိုက်ပွဲဟာအောင်မြင်မှုတွေရရှိထားတဲ့အတွက်ပြည်သူလူထုအနေနဲ့ဆက်ပြီးပံ့ပိုးပေးဖို့ချင်းညီနောင်အဖွဲ့တောင်းရှိသူတွေကအတီးပိနှိုးဆော်လိုက်ပါတယ်။ချင်းညီနောင်ဆစ်စင်ရဲ့အတွက်အရေးပေါ်ရမုံငွေရှောက်ဝေးမှုကိုဒီကနေ့နိုဝင်ဘာလ22ရက်ကအွန်လိုင်းကနေကျင်းပခဲ့ရမှာအဖွဲ့တောင်းရှိသူတို့ဖြစ်တဲ့မင်းတပ်မျိုးနဲ့ချင်းဒေသကာကွယ်ရေးတပ် CDF မင်းတပ် COC ချုပ်ကိုထန်းချွန်းဖေကထဲသွင်းပြောဆိုလိုက်တာဖြစ်ပါတယ်မင်းတပ်နဲ့ဖလန်းမျိုးသိန်းစစ်စင်ကိုနိုဝင်ဘာလ9ရက်ကစတင်ခဲ့တာလို့သိရပါတယ်အတိပေးတဲ့အချိန်ကစပြီးတိုက်ပွဲတွေဖြစ်နေတဲ့နေထားမှာအဲ့ဒီအချိန်ကထက်ပိုတဲ့အောင်မြင်မှုတွေရထားပါတယ်လို့ကိုထန်းချွန်းဖေကပြောပါတယ်ဘေးရွက်ဆိုကြအနည်းဆုံးဖြစ်အောင်စီမံခန့်ခွဲနေတာကြောင့်တိုက်ပွဲသတင်းတွေကိုအချိန်နဲ့တပြေးညီမထုတ်ပြန်ပေးနိုင်တာလို့ရှင်းပြခဲ့ပြီးဒါကိုလည်းနားလည်ပေးကြဖို့ကိုသူကမြစ်တာရက်ခံထားပါတယ်နိုဝင်ဘာလ21ရက်မနေ့ကညပိုင်းအထိစစ်ကောင်စီတပ်ကမင်းတပ်နဲ့ဖလန်းမျိုးကိုလေရင်ပြုတ်ကူတွေနဲ့ဆက်လက်တိုက်ခိုက်နေစေလို့ CDF မင်းတပ်စေဦးစီးချုပ်လည်းဖြစ်တဲ့သူကတဆက်ထဲမှာရှင်းပြခဲ့ပါတယ်အသက်ကိုဖက်နဲ့ထုတ်ပြီးရှေ့တန်းမှာတိုက်ပွဲပေါ်ဆောင်နေတဲ့ရဲဘော်တွေရှိတယ်တိုက်ပွဲဖြစ်တဲ့အားလျော်စွာကြာဆုံးဆုံးရှုံးမှုလည်းရှိမယ်ဒဏ်ရာရတာလည်းရှိမယ်ဒါတွေအတွက်လည်းကျွန်တော်တို့အများကြီးဆက်ပြီးတော့တောင်းယူရမယ့်အပိုင်းတွေရှိပါတယ်ဒီအတွက်လည်းစေဝါကူတမှုအပိုင်းတွေမှာပဲဖြစ်ဖြစ်ကျွန်တော်တို့မှာရမုံငွေတွေလိုအပ်မှာဖြစ်ပါတယ်လို့စေဦးစီးချုပ်ကိုထန်းချုံဖေကပြောပါတယ်ဒါကြောင့်တိုင်းနိုင်ငံလုံးကပြည်သူလူထုအနေနဲ့ယုံကြည်စွာနဲ့မင်းတပ်နဲ့ဖလန်းမျိုးသိန်းစစ်စင်မှာပံ့ပိုးပေးကြဖို့သူကထပ်ပြီးမြစ်တာရက်ခံထားပါတယ်အခက်အခဲတွေဘလောက်ပဲရှိရှိစစ်ကောင်စီဘက်ကဘလို့ပဲခုခံနေပါစေကျွန်တော်တို့ကလူချင်းနဲ့ပန်းနိုင်ကိုရောက်အောင်ပြည်သူလူထုအတွက်အကာအကွယ်ပေးတဲ့တက် ကျွန်တော်တို့ချင်းကြီးနောင်ဟာချင်းပြည်သူလူထုပါဝင်ပြည်သူလူထုအားလုံးကအားကိုးယုံကြည်လောက်တဲ့အစင်တန်းတစ်ခုမှယက်တည်နိုင်အောင်အလုံးနဲ့တက်တည်ပြဖို့ချီတက်နေကြတာဖြစ်ပါတယ်အားလုံးဆက်ပြီးတော့ဝင့်ရပံ့ပိုးကြပါအောင်မြင်မှုတွေလည်းအတူတကွကျွန်တော်တို့အတူခံစားကြမယ်လို့ကိုထန်းချုံးဖေကပြောကြားခဲ့ပါတယ်ဒီသာတဲ့သတင်းတွေအရဖလန်းမျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီတက်ကာကင်းအချို့ကိုချင်းကြီးနောင်ကသိမ့်ပိုက်ရရှိထားတယ်လို့မင်းတမ်းမျိုးထက်ဝက်ကျော်ကိုလည်းချင်းကြီးနောင်ပူပေါင်းတက်တွေကထိန်းချုပ်ထားနိုင်ပြီလို့သိရပါပါတယ်ခင်ဗျာအခုတကတောင်းကလာပါမျိုးနဲ့14ရက်ကွယ်အုတ်ချွေမှုယုံကိုလက်ပစ်ဘုံနဲ့တိုက်ခတ်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရန်ကုန်မြို့တော်တောင်းကလာပါမျိုးနယ်ကအမှတ်14ရက်ကွယ်အုတ်ချွေမှုယုံကိုလက်ပစ်ဘုံနှလုံးနဲ့ပြစ်သွင်းတိုက်ခတ်ရမှာစေအိုစုဘက်ကထိခိုက်မှုရှိနိုင်တယ်လို့မြောက်ကလာပါမျိုးနယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကပြောပါတယ်။တောင်းကလာပါမျိုးနယ်အမှတ်14ရက်ကွယ်အုတ်ချွေမှုယုံကိုမနေ့ကနိုဝင်ဘာလ27ရက်နေ့ည9:00ခန့်အချိန်မှာလက်ပစ်ဘုံနှလုံးပြစ်သွင်းတိုက်ခတ်ခဲ့တာဖြစ်ပြီးအုတ်ချွေမှုများဆဲမှုများနဲ့ရဲများထိခိုက်မှုရှိနိုင်တယ်လို့သိရပါတယ်။လက်ပြဘုံနဲ့ဖောက်ခွဲတိုက်ခတ်ခံရတဲ့ရက်ွက်အုတ်ချွေမှုယုံဟာငွေတောင်စားသောဆိုင်ဘေးမှာရှိပြီးလက်ပြဘုံနှလုံးစလုံးပောက်ခွဲခဲ့တာကြောင့်ကျဲလောင်နဲ့ပောက်ခွဲတဲ့နှစ်ကြိမ်ကြားရတယ်လို့ဒေသနေသူတွေကဆိုပါတယ်။ဒီတိုက်ခတ်မှုမှာစစ်အုပ်စုဘက်ကထိခိုက်မှုတွေရှိတာသိကြပေမဲ့နောက်ဆက်တွဲအခြေအနေကိုမသိရသေးဘူးလို့မြောက်ကလာပါမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအသိပေးပါတယ်။အဲ့ဒီတိုက်ခတ်မှုကိုရန်ကုန်ရှိပိုင်းခရိုင်မြောက်ကလာပါမြို့နယ်ပတ်ကပ်ဖရဲဘော်တွေလှုပ်ဆောင်ခဲ့တာဖြစ်ပြီး2023ခုနှစ်ကလှုပ်ဆောင်ခဲ့တဲ့မစ်ရှင်တစ်ခုမှာဝီတောင်စားသောဆိုင်ကဝန်ထမ်းတွေရဲ့ဖမ်းဆီးတပ်ဖြတ်တာခံလိုက်ရတဲ့ရဲဘော်ချောကလက်ခေါ်တာတဲ့အတွက်လက်စားချီတဲ့အနေနဲ့တိုက်ခိုက်ခဲ့တာလို့သိရပါပါတယ်ခင်ဗျာအခုဆက်လက်ပြီးပေါင်းမြို့နယ်မှာပြူစောတီ3ဦးဖမ်းမိပြီးစစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်အရသာ3ဦးထဏ်ရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်မကွေးတိုင်းပေါင်းမြို့နယ်မှာပြူစောတီ3ဦးကိုအရှင်ဖမ်းမိခဲ့ပြီးစစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်အရသာပြည်သူ3ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပေါင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီနေ့နိုဝင်ဘာလ22ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်ပေါင်းမြို့နယ်တရော်ကိုင်းပြူစောတီရွာကပြူစောတီ3ဦးနိုဝင်ဘာလ18ရက်မနက်6:00ခွဲကန်ချိန်ကရိတ်ခါရှာဖွေဖို့ထွက်လာချိန်မှာဇေယျဦးလို့ခေါ်တဲ့ပြူစောတီ2ဦးကိုတော်လိုင်းတက်တွေကဖမ်းမိခဲ့ပြီးကြံ2ဦးကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါတယ်အလားတူနိုဝင်ဘာလ20ရက်နေ့မနက်10:00ခန့်ချိန်မှာလည်းပေါင်းမြို့နယ်ရွှေဘုံသာရွာကပြူစောတီ2ဦးကိုလည်းအရှင်ဖမ်းမိခဲ့တယ်လို့အသိပေးပါတယ်အခုလိုစစ်ကောင်စီလက်အောက်ခံပြူစောတီတွေကိုဖမ်းဆီးခံပြီးတဲ့နောက်နိုဝင်ဘာလ20ရက်နေ့ညသကောင်းချိန်မှာပေါင်းမြို့ဤမှာတက်ဆွဲထားတဲ့ဂျမ်ဘတ်စစ်တပ်က120မမလက်နက်ကြီးနဲ့ခုနှလုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်စစ်တပ်ကပစ်တဲ့လက်နက်ကြီးကြီးတွေဟာပေါင်းမြို့နယ်ဇီးပြူကုန်းကျေးရွာဤမှာနှလုံးပေါက်ကွဲခဲ့ပေမဲ့ဒီသားနေပြည်သူတွေထိခိုက်မှုမရှိဘူးလို့ပေါက်ပကဖကပြောပါတယ်ခွေးအတွင်းရွာအနီးနဲ့ရွာတွင်းကြားရောက်ပေါက်ကွဲခဲ့တဲ့လက်နက်ကြီးကြီးနှလုံးကြောင့်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအိမ်တစ်လုံးပျက်စီးခဲ့တယ်လို့မြေကြားရွာနီးမှာပေါက်ကွဲခဲ့တဲ့လက်နက်ကြီးကြီးနှလုံးကြောင့်အရသာ2ဦးဒဏ်ရာသွားတယ်လို့သိရပါတယ်ပေါင်းမြို့နယ်ကပ္ပဆ24ကပစ်တဲ့လက်နက်ကြီး3လုံးပလောင်းရွာအနီးကြားရောက်ပေါက်ကွဲခဲ့တာရှိပေမဲ့အရသာပြည်သူထိခိုက်တာမရှိဘူးလို့ထပ်မံသိရပါတယ်အကြမ်းဖက်စစ်ကောင်စီတပ်တွေအနေနဲ့တိုက်ပွဲဖြစ်တာမရှိပဲရသပြည်သူတွေနေထိုင်ရာခြေရွာတွေကိုအကြောင်းမဲ့ပြစ်ခတ်တာကြောင့်ဒေသနေပြည်သူတွေထိခိုက်ဒဏ်ရာရစေခဲ့တာပဲဖြစ်ပါတယ်ခင်ဗျာကုဒ်ကမှာတော့ကျွန်းလာမြို့နယ်ကကုတ်ကိုကုန်းတိုက်နယ်ဆေးရုံကိုစစ်တပ်စီးနှင်းတက်ဆွဲပြီးလေရင်နဲ့ဒရုန်းတွေနဲ့ပုံကျဲနေတဲ့အတွက်ခြေရွာဒေသနေသူတွေထွက်ပြေးနေရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်စကိုင်းတိုင်းကျွန်းလာမြို့နယ်ကုတ်ကိုကုန်းတိုက်နယ်ဆေးရုံကိုအကြမ်းဖက်စစ်တပ်ကဝင်ရောက်စီးနှင်းပြီးတက်ဆွဲကရွာနီးတစ်ဝိုက်ကိုလေရင်နဲ့ဒရုန်းတွေနဲ့ပုံကျဲတိုက်ခိုက်လာတဲ့အတွက်ခြေရွာဒေသနေသူတွေထွက်ပြေးနေရတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်စစ်ကောင်စီတပ်နဲ့ပြူစုစုပေါင်းအင်အား200ခန့်ဟာကျွန်းလာမြို့ကနေကံပေါက်ရွာကိုနိုဝင်ဘာလ20ရက်မနက်8:00ခွဲကမှလာရောက်ခဲ့ပြီးရွာမြောက်ဘက်ကိုခြေလင်းစစ်ကြောင်းထိုးကာဒရုန်းတွေနဲ့အနီးနားရွာတွေကိုဘုံတိချတိုက်ခိုက်ခဲ့တဲ့အတွက်တကုံကုတ်ကိုကုံတမ်းမြပင်စုနဲ့မြပုံသာရွာကဒေသနေပြည်သူတွေထွက်ပြေးတင်းရှောင်နေရတယ်လို့ကျွန်းလာကံပလူတက်ကြွလှုပ်ရှားသူများအဖွဲ့ကပြောပါတယ်အဲဒီနောက်ကုတ်ကိုကုံတိုက်နယ်စည်းရုံကိုရောက်နေတဲ့အင်အား200ခန့်ရှိတဲ့စစ်အုပ်စုဟာမောလတနိုင်ကန်ကစပြီးကုတ်ကုတ်ကုံရွာကိုမိဆရှူကဒရုန်းတွေနဲ့60မမဘုံတိတွေရွာပတ်လေကိုဇက်တိုက်ဆိုသလိုကျဲချခဲ့တယ်လို့သိရပါဗျ။ဒီချိန်ထဲမှာပဲကျွန်းလာမျိုးကနေအင်အားပြည့်နဲ့နောက်ထပ်ကားသုံးစီးထွက်လာပြီးကံပေါက်ရွာကိုထက်ရောက်လာတယ်လို့လည်းသိရပါဗျ။အဲဒီနောက်စစ်ကောင်စီဟာနိုဝင်ဘာလ20ရက်နေ့ည9:00ခွဲကအချိန်မှာတပ်ကုန်းနဲ့ကုတ်ကုတ်ကုံရွာနီးတစ်ဝိုက်ကိုတရဦးကတက်လာတဲ့ Jet Fighter နဲ့ဘုံတိနှလုံးကျဲချခဲ့ပြီးနိုဝင်ဘာလ21ရက်နေ့လည်း2:46မိနစ်နဲ့2:50မှာလည်းတရဦးကတက်လာတဲ့ Jet Fighter နဲ့လေကြောင်းတက်ခဲမှုနှစ်ကြိမ်လုပ်ခဲ့တယ်လို့ကျွန်းလာကံပလူတက်ကြွလှူရှားသူများအဖွဲ့နဲ့ Colin Info ကအသိပေးပါလေ။အခုလိုအချမ်းပတ်စေအိုစုကကျွန်းလာမြို့နယ်ကုတ်ကိုကုန်းတိုက်နယ်စေအိုမှာတက်ဆွဲပြီးရွာနီးတစ်ဝိုက်ကိုလေရင်နဲ့နှစ်ရက်ဆက်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အနီးနားမှာရှိတဲ့ခြေရွာ၅ရွာကထောင်နဲ့ချီတဲ့ဒေသနေပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာပဲဖြစ်ပါလေ။အချမ်းပတ်စစ်တပ်စစ်ကြောင်းအနေနဲ့တော်လိုင်းတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်တာမရှိပဲခြေရွာတွေကိုဥတီတိုက်ခိုက်လာတာလည်းဖြစ်ပါလေ။အကြမ်းဖက်စစ်အုပ်စုရဲ့လေကြောင်းတိုက်ခိုက်မှုနဲ့မီးရှို့ဖျက်ဆီးမှုကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့နှွေ ဝင်ဘာလ22ရက်မနက်10:00ဝန်းကျင်အထိမသိရသေးပါဘူးခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ။ဗီဒီယိုအန်ယူဂျီတော်ရရှင်များခင်ဗျာစီရီးသတင်းကောင်းလို့ချက်ပြီးမှာတော့အခုတခါမှာပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ22ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပို့ပို့ပါပထမဦးစွာအမေရိကန်အထက်လွှတ်တော်အမတ်ယောင်ဤယုံကန်သူပြည်အောင်စုဝင်ကြီးဒေါက်တာဆဆာရောက်ရှိခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။အမေရိကန်အထက်လွှတ်တော်အမတ်ယောင်ဤယုံကန်သူပြည်အောင်စုဝင်ကြီးဒေါက်တာဆဆာရောက်ရှိခဲ့တယ်လို့နိုဝင်ဘာလ22ရက်မှာပြည်အောင်စုဝင်ကြီးဒေါက်တာဆဆာကဆိုရှယ်မီဒီယာမှာအသိပေးဆိုထားပါတယ်။အထက်လွှတ်တော်အမတ်ယောင်ဤယုံကန်တွင်အပြုသဘောဆောင်သောဆွေးနွေးမှုတစ်ခုပြုလုပ်ရန်အခွင့်အထူးတစ်ခုဖြစ်ပါတယ်။မြန်မာပြည်သူတွေဟာတည်ငြိမ်အေးချမ်းပြီးအလုံးပါဝင်ပြီးတရားဝါပြောသော Federal Democracy အနာဂတ်အတွက်လမ်းခင်းပေးနေတဲ့မြန်မာပြည်သူပြည်သားတွေဟာတမိုင်းကြောင်းကိုဖန်တီးနေကြပါတယ်။တင်ဤဂတိကဝတ်နဲ့ပံ့ပိုးမှုအတွက်အလုံးကိုကျေးဇူးတင်ပါတယ်လို့ဝင်ကြီးကဆိုထားပါတယ်။ပြည်ထောင်စုဝင်ကြီးဒေါက်တာဆဆာဟာအမေရိကန်နိုင်ငံသို့အလုံးသဘောခီးစဉ်အဖြစ်ရောက်ရှိနေခြင်းဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့စိတ်ဆက်ပြန်ပြေခြင်းဆိုင်ရာတင်နန်းဖွင့်လှစ်ပွဲသို့ပြည်အောင်စုဝင်ကြီးဦးသိန်းဦးတက်ရောက်ဖွင့်လှစ်ပေးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။စိတ်ဆက်ပြန်ပြေခြင်းဆိုင်ရာတင်နန်းဖွင့်လှစ်ပွဲသို့ပြည်အောင်စုဝင်ကြီးဦးသိန်းဦးတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။တရားရုံးမှဦးဆောင်သည့်စိတ်ဆက်ပြန်ပြေလုပ်ငန်းစဉ်အကောင့်ထယ်ဖို့ဆောင်ရွက်နိုင်ရန်အတွက်သခိုင်းတိုင်းဒေသကြီးအတွင်းရှိရှေပြေးမြို့နယ်များအဖြစ်ရာထားသည့်မြို့နယ်၄မြို့နယ်တွင်စေဆက်ဖြန့်ပြေသူအရာရှိများအဖြစ်အမည်စရင်တင်သွင်းထားသူများအားစေဆက်ဖြန့်ပြေခြင်းဆိုင်ရာတင်နန်းတရက်ကျင်းပပေးခဲ့တယ်လို့သိရပါဗျ။တင်နန်းတွင်နိုင်ငံတကာပညာရှင်များထံမှအခြားနည်းဖြင့်အငင်းပွားမှုဖြေရှင်းခြင်း Alternative Dispute Resolution ADR Training ရရှိထားပြီးသောတရားရေးဝန်ကြီးဌာနရှိဆရာမများနှင့်မိဖတ်အဖွဲ့အစည်းရှိ ADR တင်နန်းဆရာမများမှစေဆက်ဖြန့်ပြေခြင်း၏အခြေခံသဘောတရားများအပါအဝင်စေဆက်ဖြန့်ပြေရေးလုပ်ငန်းစဉ်အစဉ်အဆက်တို့အားနိုဝင်ဘာလ17ရက်နေ့မှ15ရက်နေ့အထိ5ရက်တာတင်နန်းပို့ချက်ပေးခဲ့ပါတယ်။အဆိုပါတင်နန်းတို့သက်ဆိုင်ရာစေဆက်ဖြန့်ပြေအရာရှိများဖြင့်ဆောင်ရွက်ရန်အမည်စရင်တင်သွင်းထားသူများမြို့နယ်တရားသူကြီးများမြို့နယ်ဥပဒေတာဝန်ခံများနှင့်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်။ဆက်လက်ပြီးတော့ SDB ရှယ်ယာဝယ်ယူမှုစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာ 4.2 တန်းကျော်အထိတက်လှမ်းရောက်ရှိခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။နှွေဦးဖွံ့ဖြိုးရေး SDB ဘဏ်ရှယ်ယာဝယ်ယူမှုစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာ 4.2 တန်းကျော်အထိတက်လှမ်းရောက်ရှိပြီလို့နိုဝင်ဘာလ22ရက်မနက်ပိုင်းမှာနှွေဦးဖွံ့ဖြိုးရေး SDB ဘဏ်ကအသိပေးဆိုထားပါတယ်။အိမ်ပြန်လိုင်းသစ်ခရီးစဉ်မှာအစင်းမြင့်အနာဂတ်စီတို့မောင်းနှင်နေသည့် ICO2 မှာရှယ်ယာမြောင်းနေ့မနက်9နာရီအချိန်တွင် SDB ရှယ်ယာဝယ်ယူမှုစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာ 4.2 တန်းကျော်အထိတက်လှမ်းရောက်ရှိခဲ့ကြောင်းသတင်းကောင်းပါလိုက်ပါတယ်။ပြည်သူများရဲ့ပံ့ပိုးမှုနဲ့စိတ်အားထက်သန်မှုတွေကြောင့်သာဘုံအနာဂတ်စီတို့ဆက်လက်၍နေတဲ့လောင်စာဖြစ်ပါတယ်လို့ဆိုပါတယ်။ဒီလိုမလျှော့သောအချိန်နဲ့အတူဒီဇင်ဘာလ5ရက်နေ့နောက်ဆုံးထပြီးရှယ်ယာတိုကင်များကိုဝယ်ယူမြှုပ်နှံနိုင်ဖို့အသိမိတ်ဆွေများကိုတိုက်တွန်းရင် ICO Round 2 Target ပြည့်မီအောင်အတူဝိုင်းတွန်းကြဖို့ကိုလည်းဆိုထားပါတယ်။နေဦးဖွံ့ဖြိုးရေး SDB ဘဏ်အစုရှယ်ယာများကိုနိုဝင်ဘာလ15ရက်နေ့မှဒီဇင်ဘာလ5ရက်နေ့အထိရောင်းချပေးသွားမှာဖြစ်ပါတယ်။ဘဏ်အစုရှယ်ယာရှင်ဖြစ်ဖို့အတွက် ICO Round 2မှာအနည်းဆုံးဒေါ်လာ10ပမာဏနဲ့ SDB အကောင့်ရှိရုံနဲ့ကိုယ်တိုင်ဝယ်ယူနိုင်တယ်လို့ RM များမှတက်ဆင်လဲဝယ်ယူနိုင်ပါတယ်ရှင်။အခုတခါဆက်လက်ပြီးတော့မုံရခိုင်အမှတ်5တက်ရင်ရဲဘော်များနှင့်ဒေါက်တာတေစာဆန်းတို့အညာဒေတာတနေရာမှာရေနေကြစကားဝိုင်းအောင်မြင်စွာကျင်းပပြီးစီးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မုံရခိုင်အမှတ်5တက်ရင်ရဲဘော်များနှင့်ဒေါက်တာတေစာဆန်းတို့အညာဒေတာတနေရာမှာရေနေကြစကားဝိုင်းအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့နိုဝင်ဘာလ22ရက်မှာမုံရခိုင်အမှတ်5တက်ရင်ကအသိပေးဆိုပါရယ်။မုံရခိုင်အမှတ်5တက်ရင်ရဲဘော်များနှင့်ဒေါက်တာတေစာဆန်းတို့အညာဒေတာတနေရာမှာယူနေတက်စကားဝိုင်းလေးလှုပ်ဖြစ်ခဲ့ကြပါရယ်အညာဒေတာတော်လိုင်းရဲ့အခက်ခဲများကိုပြောကြဆိုကြဆွေးနွေးကြရင်ရင်ဖွင့်ကြရင်ဆရာမလည်းစိတ်ခွန်အားပေးရင်ပြောစရာပညာရစရာစကားဝိုင်းလေးဖြစ်ခဲ့ရပါတယ်ထိမှန်မထားပဲကြုံရဆုံရပြီးဂီယူတဆိုင်စိတ်ခွန်အားပေးခဲ့တဲ့ဆရာကိုလည်းအထူးကျေးဇူးတင်ရပါတယ်လို့ဆိုပါတယ်စစ်ကောင်စီဒေါက်တိုင်းနဲ့ဖြိုဖျက်နိုင်ရေးစကားဆထုတ်ကုန်စီတွေမဝယ်မသုံးရေးအတွက်ဘူးတပိတ်ကံပေးမှလဲတရင်ရဲဘော်များမှပူပေါင်းပါဝင်ခဲ့ကြပါရဲ့ရှင် အခုနောက်ဆုံးအနေနဲ့ကဏီနယ်မှာချင်းတွင်းမြစ်ကမ်းပြိုပြီးကုန်ထုတ်လမ်းပျက်စီးသွားတာကြောင့်ဒေသနေသူတွေအခက်ကြုံတွေ့နေရတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းကဏီမြို့နယ်မှာချင်းတွင်းမြစ်ကမ်းပြိုကျတာကြောင့်ဒေသနေသူတွေအဓိကအားထားနေရတဲ့ကုန်ထုတ်လမ်းတစ်ခုပျက်စီးသွားတဲ့အတွက်သွားရေးလာရေးအခက်ခဲကြုံတွေ့နေရတယ်လို့ဒေသနေပြည်သူတွေကပြောပါရယ်။ကဏီမြို့နယ်ကနေရွာအရှိတ်ဘတ်ချင်းတွင်းမြစ်ကမ်းဘေးကနေဘူတလင်းနယ်အထိသွားလို့ရတဲ့အဓိကကုန်ထုတ်လမ်းဖြစ်ပြီးမြစ်ရေတိုက်စားပြီးတဲ့နောက်အတောင်ကြီးဖြစ်ကကွန်ကရစ်လမ်းပြိုကျပျက်စီးသွားတာလို့ကဏီမြို့နယ်နေဦးတော်လှန်ရေးတပိတ်အင်အားစုကဥဆောင်သူကိုပြည့်အောင်နိုင်ကသူ့ရဲ့လူမှုကွန်ရက်ကနေအသိပေးထားပါဗျ။ဒါကြောင့်ဒေသနေသူတွေသွားလာရေးအတွက်လမ်းမဆက်သွယ်ရေးပိုင်းမှာအခက်အခဲကြုံတွေ့နေရတာပဲဖြစ်ပါတယ်။ဒီလမ်းဟာအဓိကကုန်ထုတ်လမ်းဖြစ်တဲ့အတွက်လမ်းဘတ်ဆက်သွယ်ရေးကျန်းမာရေးအတွက်အခက်အခဲဖြစ်ရတယ်လို့ဒေသနေသူတွေကဆိုပါတယ်။စစ်ကောင်စီတပ်တွေချင်းတွင်းမြစ်တောင်အတိုင်းရေရင်တွေတင်းမောတွေနဲ့စစ်တောင်းထွက်လာချိန်မှာဒေသနေပြည်သူတွေအနေနဲ့အခုပျက်စီးသွားတဲ့လမ်းကိုအဓိကအသုံးပြုပြီးစစ်ဆောင်ကြရတာလို့သိရပါဗါ။အဲ့ဒီမြစ်ကမ်းပြိုကျမှုကြောင့်ကနေရွာနဲ့ညောင်ဝင်းရွာတွေပါကမ်းပါပြိုကျမဲ့အန္တရာယ်ဆိုရင်ရနေတယ်လို့ကနေရွာအရှိတ်ဘက်မှာရှိတဲ့အင်းဝါခင်းနဲ့ကုန်းမောင်ခစ်ကတီထားခဲ့တဲ့ရှေးဟောင်းစီဒီ18စုဟာလဲမြကန်းပေအတောင်ထားတဲ့နေရာနီးမှာရှိနေတာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေပျက်စီးမဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန်းတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။နိုဝင်ဘာလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်မှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်အရှိတောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှိတောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြပူချိန်များအနည်းငယ်ပြန်တက်လာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊မကွေးတိုင်းနဲ့ပဲခူးတိုင်းတို့တွင်နံနက်ပိုင်းမြူတူများကြာဆင်းနိုင်ပါတယ်။မင်္ဂလာပင်လောအခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနှင့်ကပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကျန်မင်္ဂလာပင်လယ်တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။မင်္ဂလာပင်လယ်အရှိတောင်ပိုင်းမှလေပြင်းအားနှင့်ရုံဝန်သည့်မုန်တိုင်းငယ်အဆင့်ရောက်ရှိနိုင်ပြီးအနောက်မြောက်ဘက်သီရိလင်္ကာနိုင်ငံဘက်သို့ဦးတည်သွားနိုင်ပါသည်။မိုးချီနေမှာချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရီတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်၊ကယင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကျန်ဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။ပင်လယ်ပြင်ခြေနေမှာတနင်္သာရီကမ်းရိုးတန်းတွင်လေသည့်အရှိတ်မှာတနင်္သာရီမိုင်20မှ25မိုင်ခန့်တိုက်ခတ်နိုင်ပြီးပိုင်းကြီးနိုင်ပါသည်။ချင်းမြမပင်လယ်ပြင်တွင်လေသည့်တောင်အရှိတ်တောင်ဘက်မှာတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်အထင်ရှိနိုင်ပါသည်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။တော်လိုင်းကပြားကိုထုတ်လွှင့်တဲ့အခါကျော်မင်းထွန်းနယူးယောက်ရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့ရှောက်ဆိုတဲ့တော်လိုင်းကပြားကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
။ရှောက်ငါတို့ရှောက်ခဲ့တယ်။စပူတီပါလက်ရတောင်ကျွန်းဩဘာနမိတ်မထွန်းတော်တဲ့နေ့များမှာတရွတ်ရွတ်နဲ့ကြွေကြွေကောက်ကောက်ငါတို့လျှောက်ခဲ့ကြငါတို့လျှောက်ခဲ့တယ်ရန်ငွေပူပူမိโกတလူလူအောင်တကြမင်းကြောက်ဖြာမတင်းတော်တဲ့အရက်မှာလေကွင်းနဲ့စူးခင်းတွေဖြတ်နှင်းလို့ငါတို့လျှောက်ခဲ့ကြငါတို့လျှောက်ဆဲပါနိဗ္ဗာန်ရောက်ကြောင်းခရီးလမ်းမဟုတ်လဲနေတံလေးတံမိုးတံခံလို့ငါတို့ရှောက်နေစေရှောက်ရှောက်ရှောက်ဆက်ရှောက်ကောင်းကင်ကြီးတစ်ခုအောင်ငါတို့အသက်မပြောက်သေး၍အညာလန်းကတမာတန်းမှာတောချုံစိမ့်ဆန်းတောင်ပြာတန်းမှာလေးရင်လာလာမလာလာဘုံးလာကြဲကြဲမကြဲကြဲငါတို့ရှောက်နေစေငါတို့ဟာကောင်းကင်ကြီးပါကောင်းကင်ကြီးဟာငါတို့ပါမေတ္တာမှာအသွားအပြန်ရှိပေမဲ့စိတ်ကဘာမှာအလျားအနံမရှိလေတော့ငါတို့ဆက်လျှောက်ကြတရားမျှတလွတ်လပ်ခြင်းနဲ့မသွေတို့ပြေတို့မြည်ရလို့တို့တွေအကြောက်တရားကင်ကင်နဲ့နိုင်ငံတော်သချင်းဆိုနိုင်တဲ့နေ့တည်ကျော်မင်းထွန်း
Thank you. ီဒီယိုအန်ယူဂျီသောရရှင်များခင်ဗျာအခုတခါမြို့သမီးကန္တာအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း136ကိုဖလော်ရဟန်ကတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ
အလုံးမဲမင်္ဂလာပါခုတစ်ပတ်မျိုးသမီးကန္နာမှာနိုဝင်ဘာလ17ရက်နေ့မှာကြာရောက်ခဲ့တဲ့ကပ္ပကလေးများနေ့ကိုဂုံပြုတဲ့နေနေရောကျမတို့မြန်မာပြည်ရဲ့လက်ရှိအခြေအနေကလေးငယ်များနဲ့ပတ်သက်လို့ကြေကွဲဝမ်းနည်းဖွယ်အဖြစ်ဆိုးများဖြင့်သာပြည်သူကို6လက်နေဆဲဖြစ်တယ်ဆိုတာကိုအများပြည်သူများသိရှိနိုင်ဖို့ပြဝေပေးချင်ပါတယ်တလောကအမျိုးကြီးပညာရေးတာဝန်ခံမိသားစုသိဆုံးမှုကတော့မြမသတင်းတွင်အလွန်ရုပ်ဆိုးလှပါတယ်ဤသို့ဆိုစေကမူမိဘနဲ့အတူချီပိုးရွယ်ကလေးငယ်တယောက်အဖြစ်ဆိုးကကျမတို့ပြည်သူတွေရဲ့ဘဝကိုဘလို့ဥပဒေဘလို့စနစ်မျိုးကကာကွယ်ဆောင်ရှောက်ပေးကြမှာလဲယနေ့အချိန်မြမပြည်ရဲ့ပြည်တွင်စစ်မှဖက်စစ်တန်းဖက်များမှကလေးငယ်များနဲ့တက်ကြီးပိုင်းအမျိုးသမီးရွယ်ကောင်းများကိုရည်ရွယ်ချက်ရှိရှိနဲ့ပဲခေါင်းစဉ်မရှိအစိုးဖိတ်ပြုံးလိုက်တက်ဖြတ်မှုတွေကိုလှုပ်ဆောင်ခဲ့ကြပါတယ်တွေ့ရလူကိုတက်ဖြတ်ခြင်းလူငယ်တွေကိုပေါ်တာဆွဲခြင်းတမတာအစ်စ်နိုင်ငံအစ်စ်မဟုတ်တဲ့ဒိုင်းမီမှာစစ်မှုထမ်းဥပဒေကိုလွယ်လွင့်တကူအမိန့်ဖြင့်စစ်ရေးမှအသုံးချလျက်ရှိပါတယ်ဒိုင်းကြီးတိဆောက်ခြင်းမဟုတ်တဲ့အာဏာမြဲဖို့ရာကိုပြုပြုသမျှလုံသမျှပြည်သူကိုရှေ့ရှုမှုနည်းခဲ့တာကြောင့်အခုတော့ပြည်တွင်းစစ်ရဲ့အရှိန်ဟာပုံမူကျပြန့်လာနေပါပြီယနေ့မြမပြည်ရဲ့အမိခံခေါင်းဆောင်ဟုတမုတ်ခံစစ်ကောင်စီခေါင်းဆောင်ဟာဆိုလို့ရှိရင်မြမပြည်ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မယ်ဆိုတာကျမတို့ပြည်သူတွေအတွက်မဖြစ်နိုင်ပါဘူးအနာသိသူမင်းတပါးဆိုလို့ရှိရင်ပြည်သူအာဏာကိုသိသိအချိန်မှစ၍ရည်ရွယ်ချက်ရှိရှိနဲ့ပြည်သူကိုပြည်သူတွေရဲ့အသက်တွေကိုတည်ဆုံးစေခဲ့ခြင်းပါပဲဒါဆိုလို့ရှိရင်ယနေ့အချိန်ပြည်သူများအတွက်မမေ့နိုင်တဲ့နည်းရပ်တွေပါအရာရာကိုအာဏာနဲ့သာစိမဲ့ကမ်းမဲ့ဖြင့်ဖက်စစ်ကျူးတပေါင်းများကပါခေါင်းဆောင်ရဲ့စိတ်ခိုင်းမှုအပေါ်မှာပြည်သူကိုနှိပ်စက်သည့်နီလန်းကိုစတင်ကျင့်သုံးခဲ့ကြပါတယ်အခုချိန်မှာဆိုလို့ရှိရင်တိုင်းပြည်ဟာဆင်းရဲဒုက္ခမျိုးစုံနဲ့ကြုံတွေ့နေရသလိုပြည်သူဆိုတာကလည်းအနာဂတ်ပြက်ခဲ့ရပါပြီစစ်ကောင်စီခေါင်းဆောင်နဲ့ခေါင်းဆောင်ဟာဆိုလို့ရှိရင်နိုင်ငံတကာနိုင်ငံရဲ့ခေါင်းဆောင်ကောင်ဖြစ်တိုက်သူမဟုတ်တဲ့ရပါဘူးဒါပြင်မိမိရဲ့အရေးချင်းကိုတိုင်းပြည်ရဲ့အနာဂတ်လှပဖို့ပုံဖော်ရမှာအာဏာရှင်စိတ်ရှိသူဖြစ်သားလှုပ်ချင်သလိုလှုပ်ဆောင်နေသည့်များကမိမိကိုယ်ကိုဥတီရာအဖြစ်ရှောက်နေသူလိုပဲပြောနိုင်ပါတယ်ဒါပြင်ပြည်သူဗန္နာအသုံးစရိတ်ဖြင့်စစ်သုံးစရိတ်များကိုယနေ့အချိန်ထိတွင်တွင်ကျဲကျဲသုံးဆွဲကြရင်ပြည်သူကိုသိစေနိုင်သည့်လက်နက်တိုက်များဖြင့်မြမပြည်သူတွေရဲ့အနာဂတ်ကိုခြောက်လန့်ခဲ့သူဖြစ်ပါတယ်ဒီတဲ့ဆိုသည်မှာအနာကိုလက်နက်နဲ့တိုက်ယူရမှာကလေးငယ်များရဲ့အနာဂတ်များဘဝတွေပျက်စီးခြင်းဟာဆိုရင်မိမိတိုင်းမျိုးကိုရုပ်ပျက်စေခဲ့သည်သာမကမိမိကိုယ်တိုင်လည်းခေါင်းဆောင်တစ်ယောက်ဖြစ်နိုင်သည့်အရေးချင်းများကတဖြည်းဖြည်းနဲ့ပြည်သူထောက်ခံမှုမရသည့်အပြင်ပြည်သူအမုန်းဖြစ်သာတိုင်းမျိုးကိုအချိန်ကုန်ခဲ့စေတဲ့နည်းရတွေပါပဲမိမိတိုင်းမျိုးရဲ့အနာဂတ်ကိုကလေးများအတွက်ဘလို့ပြုစုပြုထောင်ရမယ်ဆိုတဲ့အတွေးများရည်ရွယ်ချက်များအစားမေတ္တာကင်းမဲ့စွာဖြင့်အာနာယုကျုံအုပ်စုများမှသူတို့ကိုသူတို့ဘာလိုချင်လို့လိုချင်မှမသိအာနာရှင်များရဲ့လမ်းစဉ်မှာပြည်သူကိုအနိုင်ကျင့်ခြင်းနဲ့အတူအကြောက်တရားပိုစေခဲ့တဲ့ရက်လက်တွေပဲပေးခဲ့ကြတာပါဒီအတွက်အရေးချင်းမရှိသည့်ခေါင်းဆောင်များလုံးလိတ်ရှိသည့်တိုင်းတပါရဲ့အရေးကိုဂုံသိခါမဲ့စွာဖြင့်ချင်ကန်ခဲ့ရတော့တာပါပဲတစ်ဖက်မှာလည်းမိမိတိုင်းပြည်ရဲ့အာဏာချက်ကိုပိုပြီးခိုင်မာစေဖို့အရှိတရားကိုမျက်ကွယ်ပြုကြတယ်။နယ်မြေချင်းထိဆက်နေတဲ့မြို့များရဲ့စီးပွားရေးကိုရှေ့ရှုကြရင်အပေးအယူတွေလုံလာကြတယ်။ပြည်သူတွေမှာတော့ဆင်းရဲတွင်နှစ်သက်ထက်နှစ်လာတာပေါ့။အိမ်နီးချင်းနိုင်ငံခေါင်းဆောင်များကနေဆက်မှရှိနေတဲ့သူတို့ပြည်သူများရဲ့စီးပွားရေးတွေမယိုရင်းဖို့ကြိုးစားကြသလိုအာဏာရှင်ရဲ့အာဏာချက်လမ်းစဉ်အတိုင်းစီးပွားရေးစီရေတို့မှာကူညီသွားဖို့ရာအတွက်အထောက်ပံ့ကောင်းတွေပေးလာကြတယ်။ယနေ့ချိန်ရဲ့အရှိတရားပါဒီအတွက်စစ်ကောင်စီစစ်တပ်ဟာဆိုလို့ရှိရင်ကပ္ပကလေးညာနေဆိုတာလည်းမရှိသလိုလက်ဆောင်ဆိုလို့ကလေးများအတွက်ပေါင်100ပေါင300ဘုံမားဖြင့်အနာဂတ်ကိုဖျက်ဆီးနေတယ်လို့မြင်ပါတယ်။ကျမလိုပဲလူထုရဲ့စိတ်ထဲမှာပြည်သူများအတွက်နေ့စဉ်လက်ဆောင်များကတော့ လက်နဲ့နဲ့အကြောက်တရားများဖြစ်တယ်ဆိုတာလက်ခံထားကြပါတယ်ဒီအတွက်ကျမတို့အမျိုးသမီးသူကြီးကစစ်ကိုစစ်နဲ့တူအောင်မတိုက်ဘဲပြည်သူကိုတိုက်နေတဲ့စစ်ကျမတို့ဘလို့ကောက်ွဲစောက်ရှောက်ကြမှာလဲအားနည်းရှင်းစနစ်ဆိုးကြီးအမြင့်ပြက်ချေမုန်းနိုင်မှုပြည်သူတွေစီးလုံးမှုအားကိုဘလို့တိစောက်ကြမှာလဲဒါဆိုလို့ရှိရင်ကျမတို့အပြေထုတ်ဖို့လိုနေပါပြီကျမတို့ရဲ့ရင်သွေးငယ်များရဲ့အနာဂတ်လှပဖို့ဒီအချက်တွေကအခိုင်အမာတိစောက်ရမှာဖြစ်တယ်လို့ယနေ့ခေတ်စနစ်အနေထားရမိဘများကိုယ်တိုင်ကလည်းသားသမီးများကိုစီမံနိုင်သည့်ရေချင်းမျိုးကိုမြင့်တင်ထားဖို့လိုပါတယ်ဒါအပြင်မိမိတို့ဝန်ကျင်မှာရှိတဲ့ကလေးငယ်များကိုလည်းလက်တွဲခေါ်ယူကြပါဒါမှသာကျမတို့ရဲ့ရည်မှန်းချက်ပန်းနိုင်ဖြစ်တဲ့တော်လန်ရေးရဲ့အောင်မြင်မှုအလှကဘာကိုတိစောက်နိုင်ကြမှာဖြစ်ပါတယ်ဆိုတဲ့ကြောင့်ဤမျိုးသမီးကံတာလေးမှတိုက်တွန်းလို့ဆိုလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
ရီယန်ယူဂျီမှဆက်လက်တင်လို့နေပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တော်လန်ရေးဒေဂီတာအစီအစဉ်မှာ Skyboy ခိတ္တဒူဘိုင်းတီးဆိုထားတဲ့ဒါနောက်ဆုံးပွဲဆိုတဲ့တော်လန်ရေးတေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
လည်းပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အေးတော့ဘူး။အောင်ရမည်။